Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်မတ်လ15ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းနိုမီတာ32 40 48တို့ပြင် VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဝင်လေအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ဆက်မူရောခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကြေညာပေးပါပါတနက်ကင်ကျန်းဖက်မှုကိုအမေရိကန်ထွက်တော်ကကင်ကွယ်ဖို့ပြက်ကွက်ခဲ့တဲ့အတွက်တောင်းနေချေတဲ့အကြောင်းသားတွေဆန္ဒပြပါလေဗြိတိန်မျိုးပေါ်မှာရုရှားထုတ်အစီနဲ့ရုရှားတရှူတိုက်ခိုက်မှုအတွက်ရုရှားသံရရှိ20ကျော်ကိုဗြိတိန်ကနှင်ထုတ်လိုက်ပါလေရခိုင်ပဋိပက္ခနဲ့ဆင့်ရပြီးတန်ရရှိသူ400နီးပါးကိုဖမ်းဆီးဒီမှာအစိုးရကဖမ်းဆီးအရေးယူထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
There is likelihood that crimes under international law has been committed but that needs to be called
ဒါတော့ရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေအရရာဇဝတ်မှုမျောက်လှန်တဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြီးအကဲရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာဆောင့်မျှော်နားဆင်နိုင်ပါတယ်အဲ့ဒါပြင်ဒေါက်တာအေးမောင်နဲ့ဆာရေးဆရာဝေဟင်အောင်တို့ကိုတရားစွဲထားတဲ့အမှုပေါ်သဘောထားအမြင်လေးရှမ်းနဲ့ပလောင်လက်နက်ကင်ဖွဲ့တွေကမှဖြစ်နေတဲ့တိုက်ပွဲတွေရွာသားတွေထိခိုက်ဒေဆုံးနေရတဲ့အကြောင်းနောက်ပြီးတော့မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်မှတ်တမ်းပြုစုနေတဲ့အကြောင်းစတာတွေကိုတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
တနက်ကင်ကျန်းဖက်မှုကိုလွှတ်တော်ကနေတိုက်ရိုက်ကင်ကွယ်ဖို့အတွက်ပြက်ကွက်ခဲ့တယ်လို့အမေရိကန်နိုင်ငံတဝန်းတောင်းနေချေတဲ့ចောင်းသားတွေဟာဗိုလ်တပ်ဖူးနေမှာထိတက်ဆန္ဒပြခဲ့ကြပါလေ။ចောင်းသားအများပြားကတော်လောက်ပြီး enough is enough ဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးသူတို့စာတင်ចောင်းတွေကနေထွက်ပြီးဆန္ဒပြတာပါ။ចောင်းပေါင်း3000လောက်မှာဒေသဆန်းသောခြင်းမနဲ့ဆယ်နိုင်မှာစဆန္ဒပြတာပါ။လွန်ခဲ့တဲ့တစ်လဗိုလ်တပ်ဖူးနေအဲ့ဒီချိန်က Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းចောင်းမှာတနက်နဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ18ဦးအတွက်တဦးကို1မိနစ်ကြာနဲ့18မိနစ်ကြာအထိမ်းအမှတ်လုပ်ခဲ့ကြတာဖြစ်ပါလေ။တချို့ចောင်းသားတွေကတော့ American မျိုးသား Rifle တဲ့ NFA ကိုရှုံချတဲ့အနေနဲ့ကျွန်တော်တို့ရဲ့သွေးတွေခမရတို့လက်မှာဆွန့်ပယ်နေပြီလို့အဓိပ္ပာယ်ရတဲ့စာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်။တချို့ចောင်းသားတွေကတော့နောက်တစ်ခါចောင်းရင်းအများပြားတည်ဆောက်မှုမှာသူတို့များသားကောင်ဖြစ်နေမလားလို့ပြောဆိုကြပါတယ်။ Washington DC ကအလွတ်တော်ရှိမှလည်းဆန္ဒပြမှုတွေရှိတယ်လို့အဲ့ဒီမှာတော့ Democratic Party အ ਨੇ စုအမတ်များခေါင်းဆောင် Nancy Pelosi ကဆန္ဒပြသူတွေကိုကြိုဆိုခဲ့တာပါ။သမ္မတအင်ဗျူရှိမှာတော့ចောင်းသားတွေကအင်ဗျူကိုကြောခိုင်းပြီးတိတ်ဆိတ်မှုနဲ့ဆန္ဒပြပါတယ်။အင်ဗျူထဲမှာတော့သမ္မတ Donald Trump ရှိမနေပါဘူး။ကျောင်းဆရာရင်းမိပါရင်းနဲ့အုပ်ချုပ်ရေးတာဝန်ရှိသူအများပြားကလည်းခုလိုဆန္ဒပြမှုမှာပါဝင်ခဲ့ပေမဲ့တချို့ကျောင်းတာဝန်ခံတွေကတော့ခွင့်ပြုချက်မယူဘဲစာသင်ခန်းကထွက်သွားသူတွေကိုအရေးယူမယ်လို့တတိပေးပါတယ်။ဗိုလ်တပ်ဦးနေမှာပဲကျောင်းလုံးကျွင်းဆရာရမငွေတိုးချပေးဖို့ပြဋ္ဌာန်းချက်ကိုအောက်လွှတ်တော်အမတ်တွေကတခဲနဲ့အတည်ပြုပေးခဲ့ပါတယ်
။အဲ့လိုမျိုးကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်ရဲ့အစဖြစ်တဲ့ Florida ပြည်နယ်ကကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့လကတနက်နေ့ဝင်ပစ်ခဲ့တဲ့ Nicholas Cruz နဲ့ပတ်သက်တဲ့တက္ကသိုလ်ရဲ့သတိပေးချက်တွေပေါ်အရေးယူလို့ဆောင်ဖို့ပြက်ကွက်ခဲ့တဲ့အတွက် FBI တာဝန်ရှိသူတွေကိုအမေရိကန်လွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ပါတယ်။ကျောင်းသားတွေကတနက်ကင်ဆောင်ခွေးနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြကြတဲ့တနေ့တည်းမှာပဲလွှတ်တော်မှအဲ့လိုမေးခွန်းထုတ်တာပါ။ FBI ဟာသက်ဆိုင်ရာဒေသကဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့ဖို့မရဘူးလို့အတက်လွှတ်တော်တရားစီးဆိုင်ရာကော်မတီဥက္ကဋ္ဌ Iowa ပြည်နယ် Republican တက်လွှတ်တော်အမတ် Chuck Grassley ကပြောပါတယ်။ဥပဒေစိုးမိုးရေးအစ်င့်တိုင်းမှာရည်ရွယ်လို့ဆောင်ဖို့အင်မတန်ဆိုးရွားစွာပြက်ကွက်ခဲ့တာကြောင့်ဒီတနက်နဲ့ဖြစ်တဲ့ဖြစ်ရပ်ဖြစ်သွားစေနိုင်တာဖြစ်ပြီးအဲ့ဒီဟာကွက်တွေကိုပိတ်နိုင်မဲ့နီလန်ရှာရပါမယ်လို့ Texas ပြည်နယ် Republican ထက်တော်မှ John Cornyn ကပြောပါတယ
်။ဗြိတိန်မျိုးပေါ်မှာရုရှားတရှိုးဟောင်း Sergey Skripal နဲ့တမိဖြစ်သူ Yulia တို့ကိုရုရှားလို့အာယုံကျော်ထိခိုက်စေတဲ့အစိတ်တုံးပြီးတိုက်ခိုက်မှုဘယ်လိုဖြစ်ပွားခဲ့လဲဆိုတာဖြေရှင်းပေးဖို့ရုရှားကိုတောင်းဆိုရတဲ့ပတ်သက်ပြီးတုံ့ပြန်မှုတစ်ခုမှမရှိတဲ့အတွက်ရုရှားသံမှုထမ်း23ဦးကိုဗြိတိန်ကနှင်ထုတ်တာအပောင်းဝင်အရေးယူတုံ့ပြန်မှုတွေလုပ်လိုက်ကြောင်းဗြိတိန်အစိုးရကကြေညာပါတယ်။အရေးယူမှုတွေကိုဗြိတိန်အောက်လွှတ်တော်မှဝန်ကြီးချုပ် Theresa May ကကြေညာတာပါ။ဗြိတိန်ပေါ်တခြားအစိုးရတစ်ချက်ကဦးစီးပြီးရန်လိုတဲ့လုပ်ရမှု ကာကွယ်ဖို့အတွက်ဥပဒေမူကြမ်းချက်ကိုသူမအစိုးရဘက်ကရေးဆွဲမှဖြစ်ကြောင်းနဲ့တချို့လှုပ်ထောက်လန်းကိုတိုက်ဖျက်ရေးကိုလည်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။အခုအရေးယူခဲ့တဲ့အထက်မှာမက်ဂနက်စကီပုံစံဥပဒေကိုပြင်ဆင်မှုတွေလုပ်ပြီးလက်ခံထားတာမို့ရုရှားကလူခွင့်ရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခွင့်ရှိတယ်လို့ဗြိတိန်နဲ့ရုရှားနိုင်ငံသားတွေကြားအစ်မြင ဆက်တဲ့စေခေဆစ်ရှင်ရင်းခဲ့ခြင်းကစပြီးအရေးအတွက်အများဆုံးနှင်ထုတ်ခံရတာပါရုရှားလို့နိုဗီချော့အိုင်ဂျော့တီကဲဆိုတဲ့စိတ်တုံးတိုက်ခိုက်မှုဘယ်လိုဖြစ်ခဲ့ရလဲဆိုတာရှင်းပြဖို့ဗြိတိန်အစိုးရကတောင်းဆိုခဲ့ပေမဲ့ရုရှားဘက်ကဘာမှရှင်းမပြခဲ့တဲ့အတွက်ဒီကိစ္စမှာရုရှားစုကပတ်သက်မှုရှိတယ်လို့ဗြိတိန်ရဲ့ဆွစ်ဆဲဂျက်တွေနဲ့ပတ်သက်ပြီးလဲတုံ့ပြန်ရှင်းလ
ဖြစ်နေတဲ့အက်တလီသမုဒ္ဒရာဟိုဘယ်ဒီဘယ်နိုင်ငံတွေအကြားကာရတာရှိရှိခဲ့တဲ့ဆက်ဆံရေးကိုထိန်းသိမ်းသွားဖို့ဥရောပသမဂ္ဂ EU ခေါင်းဆောင်ဒေါ်နယ်ထက်စ်ကသမ္မတထရမ့်ကိုတောင်းဆိုလိုက်ပါတယ်။သူစင်နွေးချင်နေပုံရတဲ့ကွန်ထရေးစစ်ပွဲဖြစ်မဲ့အရေးစားပူပေါင်းဆောင်ရွက်မှုပိုလှုပ်သွားဖို့ရည်ရွယ်တင်ပါတယ်လို့ဗိုလ်ဒူးနေကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် EU ဥက္ကဋ္ဌမစ္စတာထက်စ်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ပြပကရောသူ့ရဲ့ Republican Party တွင်ကပါကန့်ကွက်တာတွေကိုဆက်ပြီးပယ်ချနေစေပါကျွန်တော်တို့နိုင်ငံအပေါ်မမျှတာတဲ့ကွန်ဆွေရေးနီးလန်းတွေအများအပြားရှိနေတာကိုမျက်ကွယ်ပြုမထားနိုင်ဘူးလို့ဗိုလ်ဒူးနေမှာပဲသမ္မတ Trump က Twitter လူမှုဆက်သွယ်ရေးမီဒီယာမှာရေးပါသေးတယ်။ American လူမျိုးရေးကိုကောက်ွယ်ဖို့အခွင့်တင်းချက်ဖို့လိုအပ်တယ်လို့သမ္မတ Trump ကဆက်ပြောနေပြီးမဲ့ Trump ရဲ့ယူဆချက်ဟာအကွက်ချလှည့်စားချက်တသက်ပဲလို့ EU ကွန်ဆွေရေးကော်မရှင်နာမင်းကြီး Cecilia Malmström ကပြောပါတယ်။ American ရဲ့လိုရဟာလူမျိုးရင်းဆိုင်ရာစဉ်းစားချက်တွေပေါ်တကယ်တမ်းအခြေခံတာမဟုတ်ပဲစီးပွားရေးအရာအကောက်အွယ်ယူဖို့လုပ်တာကိုဖုံးကွယ်ထားတာလို့တန်တရားရှိပါတယ်ဆိုပြီး Miss Malmström ကပြောပါတယ
် View American Sun မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 843ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြောဖိုင်းယူနိုင်ပါခင
်ဗျာ။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပကနဲ့ဆက်နွယ်ပြီးမြမတက်မတော်ကတိုင်းမှုတူကိုအရေးယူထားတယ်လို့ကျူးလွန်သူတွေအဖြစ်တမ်းမြရှိသူ400နီးပါးကိုလည်းဖမ်းဆီးအရေးယူထားတယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားမှုချုပ်ဦးစောထေကပြောပါတယ်။ဗုဒ္ဓဟူးနေ့ကနေပြည်တော်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာတွေကိုမြန်မာစုကနိုင်ငံခြားရေးပြန်ကြားရေးလူသားချင်းစာနှုန်းမှုဆိုင်ရာအကူအညီပေးရေးနဲ့ပြန်လည်နေရာချထားရေးဌာနတွေကတာဝန်ရှိသူတွေကရခိုင်ပြည်နယ်ဆိုင်ရာအခြေအနေတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာပါ။အရေးယူတဲ့ထဲမှာတက်မတော်ကတိုင်းမှုတအုပ်နဲ့ရဲတပ်ဖွဲ့ကရဲမှုချုပ်တအုပ်ပါဝင်ပြီးကြံတာဝန်ရှိသူတွေကိုရဲလုံထုံလုံနေအဆင့်ဆင့်နဲ့ဆစ်ဆင်းနေတယ်လို့လည်းပြောပါတယ်။အင်းတယ်အမှုအပါဝင်ရခိုင်ပြည်ပကမှာပါဝင်ပတ်သက်တယ်လို့ယူဆသူ400နီးပါးကိုလည်းအာနာဘန်ကဖမ်းဆီးအရေးယူထားကြောင်းပြောပါတယ်။ရခိုင်ရေးမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝန်အနေနဲ့အပြုသဘောဆောင်ချဉ်းကပ်ဖို့ပြန်နိုင်ငံတကာရဲ့ထောက်ပြမှုတွေကိုမြန်မာဘက်ကလက်ခံထားတယ်လို့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာဘက်ကတင်ပြမှုတွေကိုလည်းနိုင်ငံတကာကလက်ခံနားထောင်ပေးဖို့အစိုးရတာဝန်ရှိသူတွေကပြန်ပန်ကြားခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအာဏာပိုင်တွေထံပေးအပ်ခဲ့တဲ့နေရာရင်းပြောင်းတဲ့သူစီးရင်တဲ့မှာပါတဲ့8000ကျော်တဲ့မှာအတန်းဖက်သမား3ယောက်ပါနေတာတွေ့ရတယ်လို့လူမှုကြီးကြရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်
အိန္ဒိယရဲ့ပြည်ပတင်ပို့ကုန်တွေထုတ်လုပ်တာမှာအိန္ဒိယဆွေရကအထောက်အကူပြုပေးနေတဲ့ပေါ်အမေရိကန်ပြည်ထောင်စုကအိန္ဒိယကိုကန့်ကွက်ပြောဆိုမယ်လို့အမေရိကန်ကွန်ဆယ်ရေးကုသလေရောဘတ်လိုက်တီဇာကပြောပါတယ်။အိန္ဒိယဆွေရရဲ့လွတ်ရဟာအမေရိကန်လူသားတွေနဲ့ကုန်ထုတ်လုပ်ငန်းကိုထိခိုက်နေတယ်လို့ဆိုပါတယ်။ကမ္ဘာကွန်ဆယ်ရေးဖွဲ့ WTO မှာအိန္ဒိယဆွေရနဲ့အငင်းပွားမှုဖြေရှင်းရေးတိုင်ပင်ညှိနှိုင်းမှုတစ်ခုလုပ်ဖို့ပန်ကြားထားတယ်လို့လိုက်တီဇာကဗိုလ်ဒူးနေမှာပြောပါတယ်။အဆွေရကအထောက်အကူပြုပေးနေတာကြောင့်အိန္ဒိယအနေနဲ့ပိုတက်တာတဲ့ဈေးနဲ့ကုန်ပစ္စည်းတွေကိုရောင်းနိုင်နေတယ်လို့ဆိုပါတယ်။ကျွန်တော်တို့ရဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကြောင့်အမေရိကန်ရဲ့အခွင့်အရေးတွေကိုအပြင်းထန်ကာကွယ်ခြင်းအပြင်မျှတာပြီးအပြန်အလှန်ဖြစ်တဲ့ကုန်သွယ်ရေးကို WTO အပါအဝင်ရနိုင်တဲ့မြန်မာနိုင်ငံအလုံးကနေတစ်ဆင့်တိုးတက်အောင်လုပ်ခြင်းအပြင်ကျွန်တော်တို့ရဲ့ကုန်သွယ်ဘက်တွေတာဝန်ခံမှုရှိစေရေးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဆက်လုပ်သွားပါမယ်လို့ဒိုက်တီဇာကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကကုန်သွယ်ရေးပေါ်အပြင်းထန်လုပ်နေချိန်မှာပဲအိန္ဒိယနဲ့ပတ်သက်တဲ့အခုကြေညာချက်ထွက်လာတာပါ။သံမဏိနဲ့အလူမီနီယံကုန်ပစ္စည်းတွေအပြင်ဆိုလာပြားတွေနဲ့အဝတ်လျှော်ဇက်တွေပေါ်အခွန်ပို့ပြီးစီးကြမယ်အကြောင်းအမေရိကန်ဆိုရကကြေညာထားပြီးဖြစ်ပါတယ်
။ပ Pakistan shape by Rewanti Daga, yes, I can't kuma, Bodapuniga, Adegan Bump, Pokamutu, Pipo Kedre, Lugo Yokemene, they so be Nasejo Dayabai, Lahomu, Sensebon, Titarima, Gulu, Takaimu, Toya Limashibao, they so Daya do Amyazu, a long journey down and Tansoni do Riba, Rita Yeb, Sisi, let out Yashijo, Hida, a sheriff caro, Dida Mabada, Puerto Ku, Jempa Bushiram, Luong Chow Dong, Lionida, Pippi, Saikan Elari, Adegan Bunk, the Maha, Payabu Rigo. တိုက်ခိုက်ဖို့ပြစ်မှတ်ထားတယ်လို့ပြောပါတယ်။ဘုံခွဲ့တိုက်ခိုက်သူကသူ့ကိုယ်မှာဝတ်ဆင်ထားတဲ့အင်ဂျီကအသေးခံဘုံစနစ်တန်ဖြုတ်ဖို့လုပ်နေခြင်းမှာရဲစခန်းတာဝန်ကျရဲတွေကတားဆီးဖို့စူးစမ်းခဲ့ပါတယ်လို့လည်းပြောပါတယ်။အဲ့ဒီမှာတွေ့ရတဲ့အသေးခံဘုံခွဲ့သူရဲ့ခန္ဓာကိုယ်ပိုင်းစာတွေကလည်းသူ့ဘသူဆိုတာသိရဖို့အတွက်စုံစမ်းနေတယ်လို့ပြောပါတယ်။ဒီဘာသာရေးစုဝေးဘ
်စပိန်လာလီဂါအသင်းဘာစီလိုနာနဲ့အင်္ဂလန်ပရီးမီးယားလိအသင်းချုပ်စီတို့ဒုတိယကြော်ပွဲမှာဘာစီလိုနာက၃ဂိုးကိုမရှိနဲ့အင်ကွင်းမှာနိုင်ရသွားပါတယ်ဘာစီလိုနာတွေဂိုးတွေကိုဘာစီလိုနာနဲ့အာဂျင်တီးနားဘောလုံးစတာမက်ဆီက၂ဂိုးသွင်းပြီးဒင်ဘလူးကတဂိုးသွင်းခဲ့ပါတယ်ပထမကြော်ချယ်ဆီကွင်းမှာတော့ငါတကိုးစီနဲ့တည်ကြထားတာကြောင့်ဒီဒုတိယကြော်ပွဲပြီးမှာဘာစီလိုနာကနှစ်ပွဲပေါင်း၄ဂိုးတကိုးနဲ့ quarter final ကိုတက်သွားပါပြီအစောပိုင်းကစားတဲ့ Bayern Munich နဲ့ BC တက်တို့ပွဲမှာ Bayern က၃ဂိုးတကိုးနဲ့နိုင်တာကြောင့်နှစ်ပွဲပိုင်း၈ဂိုးတကိုးနဲ့ quarter final ကိုတက်သွားပါတယ်အခုဆိုရင်16သင်းရှုံးထွက်ပွဲတွေအားလုံးပြီးသွားပြီဖြစ်ပြီး quarter final ပွဲစဉ်တွေကိုမတ်လ16ရက်နေ့မှာမင်းနိုင်ရွေးချယ်မှာဖြစ်ပြီးတော့ AB လ၃ရက်နေ့မှာပထမကြော်ပွဲပြီးစတင်ရှင်ဆိုင်ကစားကြမှာဖြစ်ပါတယ်
တရုတ်သွင်းကုန်တွေပေါ်မှာဒေါ်လာဘီလျံပေါင်းများစွာအခွန်တင်းချက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပြီးဒီလိုချိန်တော့အထူးသဖြင့်ဤပညာနဲ့ဆက်သွယ်ဆိုင်ရာကုန်ပစ္စည်းတွေပေါ်မှာချမှတ်လိမ့်မယ်လို့သတင်းဌာနတွေမှရေးပါတယ်။တရုတ်ကုန်ပစ္စည်းတရာလောက်အထိအပေါ်အခွန်ပိုချဖို့အတွက်သမ္မတအင်ဂျူကစဉ်းစားနေတယ်လို့အစိုးရအဖွဲ့ရင်းဒီကိစ္စဆွေးနွေးမှုနဲ့နှိဆက်သူတူက AFP သတင်းဌာနကိုပြောပါတယ်။အခွန်ငွေပမာဏအထိကြကိုတော့အတိမပြုတ်ရသေးဘူးလို့ဆိုပါတယ်။ကုန်သွင်းစစ်ပွဲဖြစ်မဲ့အရေးစိုးရိမ်နေကြတာကြောင့်ဗိုလ်တပ်ဖူးနေမှာအမေရိကန်အစုရှယ်ယာဈေးတွေကျပါတယ်။ Dow Jones အစုရှယ်ယာဈေးဟာဈေးကွက်ပိတ်ချိန်မှာ 0.250 နီးပါးဒါမှမဟုတ်တရာခိုင်နှုန်းနီးပါးအကျနဲ့ဈေးပိတ်ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ခုချော်ချော်သိန်းတို့ကြီးညာခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာ။ရိုဟင်ဂျာတွေကိုဖိနှိပ်တဲ့မြန်မာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်တဲ့လုပ်ရက်တွေဟာနိုင်ငံတကာဥပဒေအရရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။မြန်မာအစိုးရဘက်ကပြောကြားချက်တွေကိုသူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းနိုင်ဖို့လဲကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့မြန်မာအစိုးရတို့တွေ့ဆုံဖို့သူကတိုက်တွန်းတော့ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကျင်းမြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရက်စ်မန်ကကုလသမဂ္ဂသတင်းဌာနနဲ့အင်္ဂါနေ့ကတွေ့ဆုံမေးမြန်းခဲ့မှာအဲ့ဒီလိုပြောဆိုခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့ရရှိထားတဲ့အချက်လက်တွေအရနိုင်ငံတကာဥပဒေအောက်မှာရာဇဝတ်မှုမြောက်တယ်လို့ယူဆနိုင်ပွဲရှိနေကြောင်းသူကအခုလိုပြောပါတယ်
There is likelihood that crimes under international law has been committed but that needs to be qualified
နိုင်ငံတကာဥပဒေအရရာဇဝတ်မှုတွေလို့ယူဆနိုင်ပွဲရှိနေပါတယ်ဒါပေမဲ့ဒီဥပဒေကိုချိုးဖောက်ပြီးရာဇဝတ်ကျူးလွန်မှုတွေဖြစ်ခဲ့တယ်လို့တိကျတဲ့အသုံးအနှုန်းတွေအချက်လက်တွေထပ်ပြီးရှာဖွေဖို့လိုနေပါတယ်ဆိုတော့ကျွန်တော်တို့လည်းဒီစစ်မှားပဲရှိပါသေးတယ်အချက်လက်တွေရှာဖွေစုဆောင်းနေတဲ့ကဏ္ဍဦးအစ်စ်မှာပါလာမယ့်စက်တင်ဘာလအထိကျွန်တော်တို့အဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်တာအချက်လက်ရှာဖွေစစ်စစ်တာစာရာတွေကိုအဓိကထားလှုပ်ဆောင်သွားမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရပ်တွေနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်တိုင်ထုတ်ပြန်တဲ့ကြေညာချက်မှာလဲကျူးလွန်သူတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်တကယ်လို့ပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်အဖွဲ့အစည်းလိုက်ဒါမှမဟုတ်အစ်စ်မြင့်တာဝန်ရှိသူတွေတောင်ပါဝင်ပတ်သက်နေတယ်လို့သက်တည်အထောက်အထားတွေထွက်ပေါ်လာခဲ့ရင်မြန်မာအစိုးရဘက်ကအပြစ်ပေးအရေးယူမယ်လို့သူတို့မျှော်လင့်နေတဲ့အကြောင်းဒရုစ်မန်ကပြောပါတယ်။အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့တွေ့ရှိတဲ့ရလဒ်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နိုင်ခြင်းလူမျိုးတုံးတပ်ဖြတ်မှုဆိုတာဖြစ်ခဲ့သလားဆိုတဲ့မေးခွန်းကိုတော့
On the basis of methodological principles we have deliberately refrained from
ဒီပညာပိုင်းဆိုင်ရာနဲ့မူပိုင်းဆိုင်ရာအခြေခံပြီးဥပဒေနဲ့အညီသတ်မှတ်ချက်တွေဟာကုလသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးတို့ရဲ့ပြဋ္ဌာန်းချက်တွေအတိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အစီအစဉ်ကစားတစ်ခုလုံးပေါ်ယုံကြည်အားကိုးရမယ့်အပိုင်းကတော့ ဒီနေ့ကျွန်တော်တို့ကအချက်လက်တွေကိုအရင်သွားရှာပြီးမှဆုံးဖြတ်ချက်ချမှတ်ထားတာပါ။ကြိုတင်သုံးသက်ကောက်ချက်ချတာမျိုးမလုပ်ပါဘူး။အချက်လက်တွေကိုကြိုးစားရှာဖွေထားတာပါ။
အခုလိုပြင်းထန်တဲ့လူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားတဲ့အစီရင်ခံစာကိုမြန်မာအစိုးရဘက်ကငြင်းပယ်ခဲ့တဲ့အပေါ်မှာသူ့ရဲ့တုံ့ပြန်ချက်ကတော့
Well, here again, I think the facts are overwhelming, the voluminous.
ဆက်လက်များပြားတူးနေတဲ့နယ်ရှိနေပြီးအဲ့ဒါတွေကခိုင်မာပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုတကယ်တမ်းမသွားဘဲနဲ့ကိုဘာတွေဖြစ်ခဲ့တယ်ဘာတွေဖြစ်နေတယ်ဆိုတာနဲ့ဆက်ဆက်တဲ့အချက်လက်တွေအများကြီးရှိပြီးသားပါ။ဒါကြောင့်အဲ့ဒီမှာဘာဖြစ်ခဲ့တယ်ဆိုတာနောက်ဆုံးစမ်းစစ်ချက်ချမှတ်ဖို့ရ
သူတို့ဖွဲ့ရဲ့အစီရင်ခံစာအတွက်ပြည်ဆောင်ကျယ်ပြန့်တဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ထိုင်းမလေးရှားစတဲ့နိုင်ငံတွေအပါအဝင်လူပေါင်း600ကျော်ကိုတွေ့ဆုံမေးမြန်းခဲ့တယ်လို့မာဇူကီဒရုစ်မန်ကပြောပါတယ်။အစီရင်ခံစာကိုလည်းဘက်ပေါင်းစုံကနေတင်ပြထားတယ်လို့သူကဆိုပါတယ်။ဆက်လက်ပြီးတော့မြန်မာအစိုးရအနေနဲ့သူတို့နဲ့တွေ့ဆုံဖို့လေ Mr. Darus Manga Akulu Taitun Tabare.
Myanmar government would want to know the truth about this whole thing. And so we would like
to know the truth about this whole thing. And so we would like to know the truth about this whole thing. That's why we would like to know the truth about this whole thing. So we would like to know the truth about this whole thing. That's why we would like to know the truth about this whole thing. And so we would like to know the truth about this whole thing.
မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးလွှမ်းမိုးချုပ်ကိုင်ထားတဲ့အခြေအနေဟာတကယ့်စိန်ခေါ်မှုအခက်အခဲဖြစ်နေတယ်လို့မြင်ကြောင်းမာဇူကီဒရုစ်မန်ကတွေ့ဆုံမေးမြန်းခဲ့မှာပြောသွားပါတယ်။လူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကသူကိုယ်တိုင်တင်သွင်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာလည်းကချင်နဲ့ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လ ဒီနေ့ကျွန်တော်တို့ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့ဖွဲ့ရဲ့တောင်းဆိုချက်ကိုမြမအစိုးရကလက်မခံဘူးလို့လည်းလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ်ရှင်။
မင်းဂျင်းနိုင်ပြောပြတော့တာဖြစ်ပါလေခင်ဗျာဆက်လက်နားဆင်ရမှာတော့အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုအပါအဝင်ပုံမှန်တုံးခုနဲ့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့စစ်တွေတရားရုံးမှာမနေ့ကထပ်မံပြီးတော့ရုံးထုတ်ဆစ်ဆေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးဆရာဝေဟင်အောင်ရဲ့ရှေ့နေဒေါက mian tha da ko mat sin sin ya pyo pya pi ba le me khmyar
nangan naw poun kan mu poun ma 122 nangan naw ji nyu pyet se mu poun ma 905 kha ga ma tia tin set twe mu ae upari poun ma 71 to ne phan si tia swae so khan tha ya de an myo ne pi du lut daw ko sa le doctor a maung ne sa yi sia wi hin aung do ko ma ni dong ga sit twe tia yu ma yong thau sit se ga ba de မတရားအသင်းဆက်သွယ်မှုအတွက်ရင်ဘက်ကတရားလူပြတ်သက်တည်ဒုရဲမှုဥကျော်နုကိုစစ်ဆေးခဲ့ပြီးဒီဘက်မှာတော့နိုင်ငံတော်ပုံကံမှုနိုင်ငံတော်ကြီးညိုပြတ်စေမှုတို့အတွက်တရားလူပြတ်သက်တည်စစ်တွေခရိုင်အုပ်ချုပ်ရေးမှုဥခင်မောင်ဦးကိုစစ်ဆေးခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကယတိတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်းအထိမ်းအမှတ်စာပေဟောပြောပွ ဥပဒေနဲ့ညှိစွန်းနေပြီးဒေါတာဝန်ရေးသုံးပါးကိုထိခိုက်နေတယ်လို့တရားလိုပြသက်တွေကထွက်ဆိုခဲ့တယ်လို့စာရေးဆရာဝန်ဟင်အောင်ရဲ့အမှုလိုက်ရှိနေတော်အင်းနုစင်ကပြောပါတယ်။တနေ့တည်းတစ်ချိန်တည်းတနေ့ရက်မှာတယောက်တည်းကအကြောင်းချင်းရတစ်ခုတည်းပေါ်မူတီးပြီးဟောပြောတာနဲ့ပတ်သက်ပြီးတော့အမှုတီးချခွဲတရားဆွဲဆိုအပြစ်ပေးတာကို
ဒီဇဲဥပဒေကကန့်သက်ထားတယ်လို့လည်းရှင်းနေတော်အင်းနုစင်ကဗီအိုအေကိုပြောပါတယ်။တနေ့ရက်မှာတနေ့ရက်မှာတယောက်ကြီးရဲ့တစ်ခုတည်းသောဟောပြောခြင်းအပေါ်မှာမူတည်ပြီးတော့နော်အခုသုံးခွဲပြီးတော့ဆွဲထားတယ်။ဒါဥပဒေနဲ့မူးဆိုတဲ့ဆက်ကကျွန်တော်တို့ထူးကြရတယ်ရှိတယ်။ဥပဒေပိုင်းဆိုင်ရာထူးကြခြင်းချက်ကဒါပဲ။ရောက်ဦးရေးခင်းတဲ့ပတ်သက်ပြီးဒီအမှုကိုတရားရုံးမတင်ခင်ကဒုတိယရှေ ာနိုင်ငံတော်ပုံကံမှုနဲ့ဆက်ဆက်ပြီးဆွဆွဲပြောကြားလိုတဲ့သဘောပေါ်လွင်နေတာလေးလာတွေ့ရှိရတယ်လို့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကမှတ်ချက်ပေးပါတယ
်အဲဦးမြင့်နိုင်ရေးတဲ့ဆောင်းပါးလေးရှိရယ်ဆောင်းပါး၃ဆောင်းဖြစ်ထင်တယ်ကျွန်တော်အဲ၃ဆောင်းဖတ်ဖို့ရယ်အဲ့မှာနိုင်ငံတော်ပုံကံမှုဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ highlight ပေးထားရယ်အဲ့နှစ်ကြောင်းလေးပေးထားရတဲ့ဟိုဆက်ချပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီမော်ပေါ်မှာလက်ရှိအခြေအရာကလည်း
ဒီနိုင်ငံတော်ပုံမှန်မှုနဲ့ဆက်သက်ပြီးတော့သူကဆိုဆိုပြောကြားလိုတဲ့သဘောပေါ်နေတယ်လို့တော့ကျွန်တော်အဲ့လိုခံမှန်းတာပေါ့ဗျာ။ရခိုင်ပြည်ချုပ်ချာအာဏာကျဆုံးတဲ့232နှစ်ပြည့်အချိန်မှပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရတာကနေ ဇန်နဝါရီလ15ရက်ကရခိုင်ပြည်နယ်မြောက်ဦးမြို့ကခရိုင်အုပ်ချုပ်ရေးစခန်းရှိမှာဖြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခွနဦးတေဆုံးဒရာဇင်လောက်ရေးပေါ်အခြေအနေမှာဆေးကုသခံခဲ့ရပြီးတဲ့နောက်အခုလိုဒေါက်တာအေးမောင်တို့ကိုဖမ်းဆီးတရားဆွဲဆိုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်ခဲ့တာပါ။တကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက
ှတ်နိုင်ပါတယ်
။မတ်စင်စင်ပြောပြတော့တာဖြစ်ပါတယ်။တော်ရရှိမြခင်တိုင်းတာလက်နက်ကင်ဖွဲ့ပြီးဖြစ်ကြတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNA လေးတို့ကြားဖြစ်ပွားနေတဲ့စီးရေးပြိပတ်ခါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မြောင်းဒီခါမှာခင်ဗျာကြောင်မဲမျိုးနယ်ဘက်ကကြေးရွာသားတွေထိခိုက်တေဆုံးမှုတွေနေအိမ်မီးလောင်မှုတွေဖြစ်ပွားနေပါတယ်ပြီးခဲ့တဲ့စနေနေ့ကနေဒီကနေ့အထိတိုက်ပွဲတွေနှစ်ဖက်တပ်တွေထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ဒေသခံကြေးရွာတွေကလည်းတိုက်ပွဲဖြစ်ပွားရာဒေသကနေတင်းရှောင်ကြဖို့အခက်အခဲအခြေအနေတွေမှာရှိနေကြပါတယ်ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမျိုးနယ်တော်ဖယ်ကြေးရွာမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSA နဲ့တန်းပလောင် TNL တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေထိခိုက်ဒိဆုံးမှုတွေဖြစ်ပွားနေခဲ့တာပါမနေ့ကကြောင်မဲမျိုးနယ်တော်ဖယ်ကြေးရွာတွင်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ထိခိုက်ဒိဆုံးတန်ရာရမှုအခြေအနေကိုတော့ကြောင်မဲမျိုးစီဝိသလူမှုကူညီရေးအသင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုပြောပါတယ
်မနေ့ကထဏနှစ်ယောက်ဆုံးပြီးတော့မှတယောက်ကတန်ရာရလာတယ်တဲ့ဆုံးသွားတဲ့နှစ်ယောက်ကတော့မိန်းမတွေတဲ့တန်ရာရလာယောက်ျားတဲ့အဲ့ပုံစံမှန်လို့ပေါ့သူတို့အလောင်းတော်မကောက်နိုင်လေပြောတယ်အင်းလေ56ရင်ကြီးလောင်တာလေပြောတယ
်မနေ့ကကြောင်မဲမျိုးနဲ့စော်ဖယ်ကြီးပါတွင်လက်နေကြီးကြားရမှုကြောင့်ထိခိုက်ခဲ့တဲ့အခြေအနေကိုတော့တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကအခုလိုပြောပါတယ
်ဒီမနေ့ကဖြစ်စဉ်ကဒီတပ်ဖွဲ့ဖြစ်ပွားမှုတော့တော့ပြောင်းမှာမဟုတ်ဘူးတော့ဖြစ်မှာဖြစ်တယ်အဲ့မှာရှိတဲ့ RCS တပ်ဖွဲ့ကမနေ့လက်လက်ကြီးနဲ့ငွေလေးတွေဖြစ်တယ်နေ့လေးဆိုလို့ကျွန်တော်ဖြစ်တယ်အဲ့မှာလူထုကနေရောက်အတူဆုံးနဲ့တူရောက်တာရတယ်။မိရတော့6အိမ်ကြီးတော်ကခိုင်းရတယ်
။ပေါင်မရှမ်းပြည်သမတော်ကနေစော်ဖယ်ကြီးရွာတင်လက်နဲ့ကြီးနဲ့ပြက်ကတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာ RCSS SSC ပြောခွေရဘူမူကြီးဆိုင်ဦးကအခုလိုညင်းဆိုခဲ့ပါတယ
်။ဟုတ်ပါဘူး။အလားတမန်တက်တို့ကရှိရတာ။မိရကလည်းရတာပြည်ကြီးထိခဲ့တယ်ဒီကပြည်ကြီးကလည်းမင်းလောက်တော့
မလဆယ်ရနေ့ကနေဒီကနေ့အထိကြောင်မဲမြို့နယ်နဲ့နံမတူမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲစဉ်တွင်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့တမ်းမလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကခုလိုပြောပါတယ
်။ဆက်ဖြစ်တဲ့ဆယ်ရနေ့မှာဒီအစီအစဉ်တွေကဒီလိုတူတူဆောင်ဝင်တွေကတော့အလောင်းတုံးလောင်းပြည်တယ်။အဲလည်းငယ်လေးလေးအသေးစီရတဲ့ကျန်တဲ့စီးတစားကျန်တဲ့ကျန်နေတဲ့အသေးရတဲ့အစီအစဉ်မှာဒီအလောင်းမလောင်းပြည်တယ်။အဲလည်းငယ်လေးအရရတယ်ဒီလိုပဲတော့နေဦးတူတော့အခြေခံမှုတွေအနိုင်ရလာလို့ရှိတယ
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေနှစ်ဖက်ဆီဆိုင်မှုတွေရှိနေပြီမဲ့အခြေအနေတိကျအတိမပြုတ်နိုင်သေးဘူးလို့ RCSS SSC ပြောခွေရဘူမူကြီးဆိုင်ဦးကဆိုပါတယ်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တော့ဖက်ကြီးဝါသားတွေဟာစစ်ဘေးတိမ်းချောင်လိုကြပြီမဲ့လည်းလက်နက်ကင်အားစုတွေကြားလမ်းကျော်ပိတ်မိနေတဲ့အခြေအနေကြောင့်တိမ်းချောင်ဖို့အခွင့်မသာသေးဘူးလို့ကြောင်မဲမျိုးစီဝိသလူမှုကူညီရေးသင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုဆက်ပြောပါတယ
်ဒီတော့ကြောင်မဲမျိုးကိုသိမ်းပြန်တယ်ကောင်းကောင်းရကဆေးလာရင်တန်းတော့တော့မှာအစီအပိတ်ထားတာရှိတယ်။နောက်ကအဲ့မှာကျွန်တော်ပန်ချိုင်းကစားလို့ရှိတယ်။အဲ့ကစားမှလည်းတော့စချောင်းရှိတယ်လို့ပေါ့။အဲ့ဒီရွာကသူတို့ကြောင်မဲ့ဆစ်ဆောင်လာကျင်နေတယ်ဗျ။လာကျင်နေတော့ကျွန်တော်ကိုသူတို့ကအကူအညီကြောင်းတယ်။
တိုက်ပွဲဖြစ်ပွားရသေးတာတွင်ပိတ်မိနေတဲ့စောဖယ်ရွာသားတွေကိုကယ်ထုတ်နိုင်ဖို့တပ်ဆိုင်ရာဖွဲ့စည်းတွေနဲ့ညှိနှိုင်းပြီးဆောင်ရွက်သွားဖို့စီစဉ်နေတယ်လို့သူကဆိုပါတယ်။မလဆယ်ရဲ့နေ့ကနံမရူမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နာတီပန်စော့မန်ဝါမိုင်းဖွေရွာကဆစ်ဆောင်ရွာသား300ကျော်ဟာမန်ဆန်ကြီးရွာဘုံကြီးကျောင်းမှာသွားရောက်ကုလုံနေရဆဲအခြေအနေမှာရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်တပ်ဖွဲ့တို့ကြားအငင်းဘောပွေရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကစပြီးတော့နှစ်ဖက်သက်တွေစိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရည်သွေးထားတဲ့အဖွဲ့ဖြစ်ပြီးတမ်းမလောင်တပ်ဖွဲ့ TNL ကတော့ NCA လက်မှတ်ရည်သွေးဖို့တမ်းမတော်ကနေလက်မခံသေးတဲ့မြောက်ပိုင်းမှာမဲ့အဖွဲ့ဝင်ဖြစ်ပါတယ်ခင်ဗျာ။
တော်ရရှိများရှင်မြန်မာနိုင်ငံကအင်တာနက်သုံးလူမိသားရေးသားစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးချက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-3899 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျူစွာပါတယ်ရှင
်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာတွေကိုစောင့်ကြည့်ပြီးတော့မှတ်တမ်းတင်မဲ့စနစ်တကျခုကိုကုလသမဂ္ဂကလှုပ်ဆောင်နေပြီးတော့အခုတော့တိုးတက်မှုတွေရရှိနေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကပြောပါရတယ်။ဂျနီဗာကုလသမဂ္ဂယုံကနေ VOA သတင်းတောက်လီဇာရှလင်းပေးပို့ထားတဲ့သတင်းတော်ကိုဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအနှင်းခဲ့တဲ့လုပ်ပိုင်ခွင့်အရာမြောက်ကိုရီးယားနိုင်ငံတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်စီမံကိန်းလို့ခေါ်တဲ့အစီအစဉ်ချက်ကိုစပြီးလှုပ်ဆောင်နေပြီလို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကပြောပါရတယ်။ဒီစီမံကိန်းအရအချက်လက်တင်ဆက်တဲ့ဗဟိုဘဏ်တစ်ခုကိုထူထောင်ဖို့လိုအပ်ပါတယ်။အဲ့ဒီဘဏ်မှာမြောက်ကိုရီးယားမှာတွေ့ရတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အသက်တေအထောက်အထားတွေနဲ့အချက်လက်တွေကိုတင်စီထားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဦးဆောင်ဖို့အတွက်အစင်းမြင့်ကျွမ်းကျင်သူတူကိုခန့်အပ်ဖို့ရှိတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်ကော်မရှင်နာမင်းကြီးကိတ်ဂဲလ်မိုကပြောပါတယ်။ဒါအပြင်ဆွစ်ဇာလန်နိုင်ငံဂျနီဗာနဲ့တောင်ကိုရီးယားနိုင်ငံကဆိုးမျိုးမှာအခြေစိုက်ပြီးတာဝန်ထမ်းဆောင်မဲ့ဝန်ထမ်းနောက်ထပ်၄ဦးကိုခန့်အပ်ဖို့လဲလှုပ်ဆောင်နေပြီလို့ပြောပါတယ်။ဒီအစီအစဉ်အတွက်ကွန်ပျူတာအချက်လက်တွေတင်ရှိတဲ့ဗန်ဖွင့်ပြီးစတင်လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားမှာကျူးလွန်တဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေအတွက်တီးခြားလွတ်လပ်ပြီးပြည့်စုံတဲ့အချက်လက်တွေကိုတင်ရှိပေးမယ်။ပထမဦးဆုံးသောစစ်နယ်ဖြစ်ကြောင်းလဲ Miss Gilmore ကပြောပါတယ်။
It will bring together a wealth of information from a wide range of actors. It will be publicly available, allowing for comprehensive and annotated searching.
And this computer ban ha တည်ပြည့်နဲ့နေပယ်မျိုးစုံကလူအမျိုးမျိုးစီကနေရလာတဲ့အချက်လက်အများပြားကိုတစုတစည်းတဲ့သိမ်းဖို့လုပ်နိုင်မှာဖြစ်ပါတယ်။ဒါကိုလူတို့ပါကြည့်နိုင်ဖို့လုပ်ပေးမှာဖြစ်ပြီးအဲ့ဒီကနေအချက်လက်တွေကိုပြည့်ပြည့်စုံစုံရအောင်ရှာနိုင်မှာဖြစ်တယ်လို့အဲ့ဒီမှာမှတ်ချက်တွေလည်းရေးနိုင်ဖို့လုပ်ပေးမှာပါ။ဒါ့အပြင်ရာဇဝတ်မှုဆိုင်ရာဆွဲချက်တွေအတွက်လိုအပ်တဲ့အချက်လက်တွေကိုဒီကွန်ပျူတာဘဏ်ကနေယူပြီးတော့အမှုတိစောက်တဲ့နေရာမှာပါသုံးနိုင်မှာပါ
။မကြာသေးခင်ကတောင်ကိုရီးယားမှာကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေရောပါလာမှုကနေလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားအာဏာပိုင်တွေနဲ့တေးသေးချာချာဆွေးနွေးနိုင်မယ်တခြားလမ်းကြောင်းတွေပွင့်လာနိုင်မယ်လို့မျှော်လင့်ထားကြောင်းလဲ Miss Gilmore ကပြောပါတယ်သူရဲ့အဆုံးစွန်သောရည်မှန်းချက်ကတော့မြောက်ကိုရီးယားမှာလူခွင့်ရေးအချို့ပေါက်ခံရသူတွေအတွက်တရားမျှတမှုပေးနိုင်ဖို့ပဲဖြစ်ကြောင်းလဲပြောပါတယ်မြောက်ကိုရီးယားဘက်ကတော့ကုလသမဂ္ဂရဲ့အခုစီမံကိန်းနဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်ပြောတာမျိုးမရှိသေးပါဘူး
ဒေါက်ကီမျိုးတက်ပြောပြတော့တာဖြစ်ပါတယ် VOA American အတန်ရဲ့ကြာတာဝတိနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA email ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒေတာချင်းတောင်းကျင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တော်ရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ3240တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ခဏတွေနဲ့အတူ
အာနာရှိတဲ့လူတွေငွေရှိတဲ့လူတွေအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အနည်းနဲ့အများတော့ဘဒတ်တာ rule of law ဘယ်လိုပင်ပြောဆို
တော့လဲဒါကတော့ဗတ်စင်ထုတ်လွှင့်ပေးနေတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအဘော်မပြတ်ဦးကျော်စံတာနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ကျွန်တော် site ဖြစ်နေတဲ့ကိစ္စအတွက်အမွန်တရားဖြန့်ချိနေ Facebook ကိုကုလစုံစမ်းရေးကော်မရှင်ကအပြစ်တင်ဆွဲခေါင်းစဉ်နဲ့ Tyler Darden ရေးသားထားတာကို zerohash.com မှာဖတ်ရပါတယ်။မြန်မာအခြေအနေဟာကျွန်တော် site ဖြစ်နိုင်သလားဆိုတာစုံစမ်းနေတဲ့လူခွေကျွမ်းကျင်သူတွေကအမွန်တရားဖြန့်ချိနေတဲ့ကိစ္စအတွက် Facebook ကိုအပြစ်တင်နေကြတာပါ။ဒါ Facebook မှာရေးသားနေရတာကိုထိမ့်ချုပ်ဖို့လိုအပ်တယ်ဆိုတာပြသလိုက်တဲ့နမူနာကောင်းတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ဒီဝေဖန်ချက်ကို Facebook ကချက်ချင်းမတုံ့ပြန်သေးပေမဲ့မြန်မာနိုင်ငံမှာအမုန်းစကားဖြန့်ချိမှုဖယ်ရှားပိတ်ပင်ဖို့လုပ်နေတယ်လို့အစိုးရဘက်ကပြောခဲ့ပါတယ်။အောက်ကလူငါတောင်ကျန်းသူတွေရဲ့တိုက်ခိုက်မှုအတွက်လုံခြုံရေးနှိကုတ်မှုကစတင်ပြီးရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြရတဲ့အခြေအနေဖြစ်ပါတယ်။ကုလသမဂ္ဂလွတ်လပ်သောစုံစမ်းရေးကော်မရှင်ဖွဲ့ကောင်းဆောင်အင်ဒိုနီးရှားစစ်နေရုပ်ဟောင်းမဇူကီဒရုစမန်ကမြန်မာနိုင်ငံလူမှုကွန်ရက်မီဒီယာ Facebook ဟာဒီပဋိပက္ခကိုအဓိကဖြစ်စေခဲ့တဲ့အကြောင်းရင်းတရားဖြစ်တယ်လို့ဆိုပါတယ်ဒရုစမန်ဟာ2017တုန်းကစီရီလင်ကာမှာအာဏာပိုင်တွေနဲ့တမီကျားတို့တိုက်ပွဲဖြစ်တဲ့နေရာမှာအရသာ4000ကျော်သေဆုံးခဲ့ရတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ခဲ့တဲ့အတွက်စီရီလင်ကာအစိုးရကပြင်းပြင်းထန်ထန်ဝေဖန်ပုတ်ခတ်တာကိုခံခဲ့ရသူဖြစ်ပါတယ် Facebook ဟာမြန်မာလူနေမှုဘဝမှာအစိုးရရောပုဂ္ဂလိကပါကြဲကြဲပြန့်ပြန့်သုံးစွဲနေတဲ့မီဒီယာတစ်ခုဖြစ်ပါတယ် Facebook ဟာ CNN နံပါတ်ရဲ့နိုင်ငံတွေအတွက်အထောက်အကူဖြစ်နိုင်ပေမဲ့အမုန်းစကားဖြစ်တဲ့နေရာမှာအဆုံးချခံနေရတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားရန်ဟီလီကလည်းဆိုပါတယ်မွတ်စလင်တွေကိုဝေဖန်တဲ့နေရာမှာထင်ရှားတဲ့မြန်မာဖုန်တော်ကြီးဦးဝီရသူဟာတရားဟောခွင့်ပိတ်ပင်ခံနေရတာကစနေနေ့ကပြန်လည်ထွက်ပေါ်လာပြီးသူ့ရဲ့မွတ်စလင်ဆန့်ကျင်ရေးနဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုကဘယ်လို့မှမပတ်သက်ဘူးလို့ဆိုလာပါတယ်ဦးဝီရသူရဲ့အကောင့်နဲ့ပတ်သက်လို့ပြီးခဲ့တဲ့လကမင်းမြန်ခဲ့ရမှာတော့အမုန်းတရားဖြန့်ချီသူတွေကိုပိတ်ပင်တာလူအရင်လုံအပ်တမ်းမြစ်တာကိုလုပ်နေရလို့ Facebook ကပြောကြခဲ့ပါတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
Asia Times Online မှာ David Scott Mediation ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်အခုသတင်းပတ်မှာပြုလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ဆန့်ကျင်တဲ့လုပ်ရည်တွေနဲ့စစ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းပြုလုပ်နေတဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပေါ်အနောက်နိုင်ငံတွေရဲ့ပြစ်တင်ဝေဖန်တာတွေတော်တော်ညံနေပါတယ်။ကုလသမဂ္ဂရဲ့အချက်အလက်စုဆောင်ရေးအဖွဲ့ဖြစ်တဲ့ FFM ရဲ့ဥက္ကဋ္ဌကအင်ဒိုနီးရှားနိုင်ငံရှေ့နေဂျိုဟောင်းမာဇူကီဒါရုစမန်ကခြေရာခံလို့ရနိုင်တဲ့တဲလွန်စာအထောက်အထားတွေကိုဖျက်ဆီးပစ်တဲ့အနေနဲ့တချင်ကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ကြေးရွာတွေကိုဘူဒိုဇာနဲ့ထိုးပစ်နေတာဂျိုရူကနေရိုက်ထားတဲ့ဓာတ်ပုံတွေမှာတွေ့ရတယ်လို့ပြောဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယဟီရီကတော့ရိုဟင်ဂျာပြဿနာကိုစုံစမ်းစစ်ဆေးဖို့နဲ့တတိယကံအထောက်အထားတွေကိုစုဆောင်းဖို့အတွက် Cossacks ဘဇားမှာ၃နှစ်ရုံးဖွင့်လှစ်ဖို့အတွက်အဆိုပြုခဲ့ပါတယ်။ဂျနီဗာညီလာခံမှာ FFM အဖွဲ့နဲ့ယန်ဟီလီတို့အစီရင်ခံစာတင်ပြတဲ့တနေ့ထဲမှာပဲနိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကျေးရွာတွေကိုဘူဒူဇာနဲ့ထိုးပစ်နေတဲ့အကြောင်းနဲ့ရှင်းလင်းထားတဲ့နေရာတွေမှာသူတို့ခေါ်ရစစ်အခြေစိုက်စကန်တီဆောက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေစည်းမခြားဆရာဝန်များအဖွဲ့ကလည်းလူသေးဆုံးမှုခန့်မှန်းစီရင်ထုတ်ပြန်ခဲ့ရမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ24ရက်နေ့ကြာပြုလုပ်ခဲ့တဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာလူပေါင်း 9,400 တေဆုံးခဲ့ရပြီးအကြမ်းဖက်ခံရမှုကြောင့်တေဆုံးရတာကခန့်မှန်းကြီး 6,900 လောက်ရှိမယ်လို့ဆိုပါတယ်။မြန်မာအစိုးရကတော့ဒီထုတ်ပြန်ချက်တွေကစစ်ပစ္စည်းကောင်းပြီးတော့ခြေခြေမြင့်မြင့်မရှိဘူးဆိုပြီးတော့ပယ်ချခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတိစောက်မှုလုပ်ငန်းတွေပြပန်းခတ်လှုပ်ဆောင်နေကြတာဖြစ်ပါတယ်။လမ်းအစ်တွေ ကျက်စစ်တအားပြီးစီမံကိန်းနေဂျပန်ရဲ့အထောက်ပံ့တဲ့ကျောင်းတိဆောက်တာတွေလုပ်ကင်နေကြတာဖြစ်တယ်လို့အစိုးရမီဒီယာတွေကဖော်ပြပါတယ်။လူခုနှစ်သိန်းလောက်နေဇက်ကိုဖျက်ပြီးတော့ထွက်ပြေးခဲ့တာရိုက်တာသတင်းဌာနကဖော်ထုတ်ခဲ့တဲ့လူတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်နေတဲ့ဖြစ်ရပ်တွေကတော့ဘာမှအတိအမှတ်ပြုပြောဆိုတာမျိုးမရှိပါဘ ော့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံအတွင်းမကြုံစဖူးရရဆက်ဆက်ပြုမူတာခံရတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာဖြစ်တယ်လို့ပြောပါတယ်။ရိုဟင်ဂျာတွေနေရက်ကိုပြန်နှံ့အောင်အခြေအနေတွေဖန်တီးပေးတဲ့နိလန်းနဲ့ပြဿနာကိုဖြေရှင်းဖို့အရေးဟာမြန်မာနိုင်ငံအပေါ်မှာပဲမူတည်ပါတယ်ဆိုတဲ့ဖြင့်ဒီရင်ကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။ဒီ OER ကြာတာရင်းနေမနေ့ဖက်အစီအစဉ်နဲ့ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်ဣဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်။စာလုံးပေါင်းကTO2, GET, to get ကတခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME, ONE, apostrophe S, someone's ကလူတူတယောက်ရဲ့ NERVES, nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေမှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တယ်ဆိုရင်ဒီလူလောက်တာစိတ်တူစရာမျက်စိနောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးနဲ့ချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာပြည်တုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံကအာဏာရှိသူတချို့ကို ICC လို့ခေါ်တဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာတင်ပြီးတော့စစ်ဆေးအရေးယူနိုင်မယ့်အလားအလာမရှိဘူးလို့နိုင်ငံတကာဥပဒေနဲ့လူခွင့်ရေးဥပဒေပါရဂူလည်းဖြစ်နိုင်ငံတကာတက်ကူတွေမှာနှစ်ပေါင်းများစွာပမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်တဲ့ဒေါက်တာမြင့်စံကတုံးသက်လိုက်ပါတယ်ပမောက္ခဒေါက်တာမြင့်စံနဲ့ဦးကျော်စံသားတို့ဆွေးနွေးတုံးသက်ထားတာကိုဒုတိယပိုင်းအဖြစ်ဆက်လက်ပြီးတော့နားဆင်ကြပါခင်ဗျာ
နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝတ်မှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါတယ်အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာဥပဒေကြောင့်ရချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲတချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတောက်ကိုလည်းတင်တာပဲဒါမှမဟုတ်မဖြစ်ပါလားဆရာအဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ
်ဟုတ်ကဲ့ဥပဒေကြောင့်ရကျွန်တော်ရှင်းပြပါမယ်နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူးပြည်တွင်းဥပဒေမှာတော့မှ enforcement ကမတူပါဘူးတချို့ပါပါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘဒတ်က rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီသွားမှာဖြစ်ဘူးအဲ့တော့အတိအကျဆိုင်ရာဥပဒေမှာ enforceable ဆိုတာ mechanism เนาะ accountable ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ခုန ICC International Appeal ဆိုင်ရာရာဇဝတ်ရုံးဆိုတာ2003ခုနှစ်ကမှပေါ်ပေါက်လာတာပါနောက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်ရုံးဥပဒေကအပြည်ပြည်ဆိုင်ရာရာဇဝတ်ရုံးစတတူဥပဒေကိုလက်မှတ်ရေးထိုးမှပါဆင်းအဲ့ဒီလက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဒါမှမဟုတ်အဲ့ဒီနိုင်ငံရဲ့စစ်သားတွေဒါမှမဟုတ်စစ်ဘုချုပ်တွေကိုအရေးယူနိုင်တာဖြစ်ပါတယ် မြန်မာနိုင်ငံဟာအဲ့ဒီဟို International Criminal Code Statute ကိုလုံးဝလက်မထိုးခြင်းမရှိပါဘူးလက်မလည်းထိုးမယ်မဟုတ်ပါဘူးဦးချောင်းသာတာအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံကလည်းမထိုးပါဘူးတရုတ်ကလည်းမထိုးပါဘူးကျွန်တော်အမှန်မှန်မှဟုတ်ဆိုရင်ရုရှားကလည်းမထိုးပါဘူးအိန္ဒိယကလည်းမထိုးပါဘူးအစ္စရေးကလည်းမထိုးပါဘူးဟုတ်တော့လေလုံခြုံရေးကောင်စီက refer လုပ်ရင်တော့မထိုးတော့လေ indictment လို့ခေါ်တဲ့အရေးယူမှုတစ်ခုဖြစ်နိုင်တယ်အဲ့ဒါကျွန်တော်ပြီးတဲ့တရားဥပမာတော့ရှိပါလိမ့်မယ်ကျွန်တော်ဦးကျော်ကန္တာကနကင်ညာပြောတော့လေကင်ညာကိုကျွန်တော်သိမသိဘူးကျွန်တော်သိတာက South Sudan လို့ခေါ်တဲ့ဟုတ်ဆူဒန်
South Sudan ဟုတ်ကဲ့ဥပဒေရှာဟုတ်ကဲ့
အိုမာဘေရှာအိုမာဘေရှာဟာကျွန်တော်ပြီးတဲ့လောက်ဆိုရင်ဆူဒန်နိုင်ငံဟာ International Criminal Court Statute ကိုထိုးထားတော့လေအဲ့ဒီ International Criminal Court State Prosecutor အဓိကဆွဲကြဘာမှလို့ပြောရင်တော့ဆွဲကြကအာဂျင်တီးနားနိုင်ငံဟာပါသူကဒီမောင်ဟာ Crimes Against Humanity Genocide ပါလားတော့မသိဘူးတီးလို့နေဆိုပြီးတော့ဆွဲတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိတင်တယ်လုံခြုံရေးကောင်စီမှာတင်တော့ဒီဟာကျွန်တော်မှတ်မိတဲ့လောက်ပြောရမယ်ဆိုလို့ရှိရင်တရုတ်ပြည်သူတပ်သားနိုင်ငံနဲ့ရုရှားနိုင်ငံကကန့်ကွက်မယ်မပြီးတော့လုံခြုံရေးကောင်စီနဲ့ဆုံးဖြတ်ချက် approval ပါလေခွင့်ပြုချက်ကိုယူပြီးဒီ Mr. Omar El Bashir ကိုဖမ်းဝရမ်းထုတ်ပါလေအဲ့ဒါလွန်ခဲ့တဲ့6နှစ်9နှစ်ကဘာမှမဖြစ်ဘူးတောင်အာဖရိကနိုင်ငံဟာအဲ့ဒီ ICC International Criminal Court Statute ဥပဒေကိုလက်မှတ်ထိုးထားတာဖြစ်ပါလေလွန်ခဲ့တဲ့2နှစ်လောက်ကထင်ပါလေဒီဘာခေါ်မလဲအဲ Omar Bashir တောင်အာဖရိကနိုင်ငံတော့ဖမ်းစီဆိုပြီးတော့ICC prosecutor ကပုတ်ပို့တယ်ဒီတောင်အာဖရိကတရားသူကြီးကဖမ်းမိန်ဝရမ်းကိုထုတ်ဖို့လုပ်နေဆဲဆဲအဲ့လိုမလုပ်နိုင်ခင်မှာအိုမာဘေရှားကတောင်အာဖရိကနိုင်ငံထွက်သွားအခုရက်ထိလဲသူအေးချိုးနေတာသူတို့ပြောရင
်
အဲ့တော့ရှင်းရှင်းပြောပါမယ်ဒီအမှုကလုံခြုံရေးကောင်စီကိုရောက်ဖို့ဟာတရားပုံပုံရင်နှစ်ပုံလောက်ပဲရှိပါတယ်ဟ
ုတ်ကဲ့ဆက်ကျွန်တော်
ရောက်ပြီတိုင်အောင်တရားကျွန်တော်ပြပြပြတယ်တရားပုံတပုံမှာတရားရာဂိန်းနှုံးပေးကြတာကရုရှားနဲ့ပြုတ်ကဗီဒူအာနာနဲ့ပယ်ချမယ်တခြားနိုင်ငံတွေကလည်းပယ်ချမှာဒါလည်းဘလို့မှဒီဥပဒေကြောင်းရာကိုနိုင်ငံကြီးသဘောတရားကိုဘလို့မှဖြစ်ဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်ဆိုချင်ပါတယ
်နောက်တစ်ခုကလူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံတိုင်းကိုနိုင်ငံကအဖွဲ့အစည်းတွေကပြောဆိုဝေဖန်လာကြတဲ့အခါမှာတစ်ဖက်ကဒါနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအကြောင်းပြပြီးတော့ကာကွယ်တတ်တယ်လည်းရှိပါတယ်ဆိုတော့တနည်းအားဖြင့်ပြောရင်နိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ရေးစံနဲ့နိုင်ငံတနိုင်ငံရဲ့အချုပ်အခြာအာဏာစင်ပြိုင်ရတဲ့သဘောထိတိုက်တွဲသဘောတွေတွေ့ရတတ်ပါတယ်အဲ့ဒီသဘောကိုဆရာပြောလို့
အဲ့ဒါကတော့ပြောရင်ကျွန်တော်ပြောတာအလုံးကကျွန်တော်အနေနဲ့ရေရှည်နိုင်ဝက်တနာကြီးကျွန်တော်အခြေချက်ပြောနေတာလေဒီလူခွင့်ရေးနဲ့ခုပြောနေတဲ့အချုပ်အခြာအာဏာပိုင်းမှုတော့နိုင်ငံတနိုင်ငံရဲ့အချုပ်အခြာနိုင်ငံဆိုတဲ့အယူဆကောပဲအနောက်နိုင်ငံယူဆပဲ Treaty of Westphalia လို့ခေါ်တဲ့1648ခုနှစ် Treaty မှာဒီနိုင်ငံတွင်းမှာကိုမင်းကိုချင်းတို့ကတရားပြဌာန်းနိုင်ငံတွေကဝင်ဆက်စရာမလိုဘူးဆိုတာအဲ့ဒီရေဘူးရအဖြစ်ဒီမတိုင်နိုင်ငံရှိပါလေကျွန်တော်ရေဘူးရအဖြစ်ပြည်ပဆိုင်ရာဥပဒေမှာ1648ခုနှစ်ဥရောပနိုင်ငံတွင်ချုပ်ဆိုတဲ့ Westphalia စာချုပ်ကတင်ပေါ်လာတာဒါပေမဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်တိုင်းเนาะဒီဥတ္တနာထားလိုက်တာကျွန်တော်မှတ်မိတော့ဆိုဘူထရော့စ်ကာလီနောက်ပြီးတော့ကိုဖီအာနန်သူအားလုံးကအချုပ်အခြာအာဏာပိုင်ဆိုတာ limitless မဟုတ်ဘူးအကန့်အသတ်မရှိတာမဟုတ်ဘူးကိုယ်နိုင်ငံကိုနေနဲ့ကျွန်တော်ဒီခုနရန်ရန်ကလေးပဲပြောပါပြောရမှာလေကလေးတငယ်တယောက်ကျွန်တော်မိတ်ဆွေရဲ့ပါလေးတယောက်ပါသူ့ရင်ရှိမှာအပေါ်ဆွန်နေလဲဆက်တော့မင်းဘာလို့အပေါ်ဆွန်တာလဲကျွန်တော်ဆိုတော့သူကပြန်ပြောတာငါအိမ်ငါပေါက်တာနင့်အိမ်ပေါက်တာမဟုတ်ဘူးတဲ့အဲ့တော့ခုလေနိုင်ငံတွေကငါအိမ်ငါလုတာကျွန်တော်ဘယ်နိုင်ငံရဲ့လို့ဆိုလို့တာမဟုတ်ပါဘူးနော်အမေရိကန်ပါဝင်ဒီ sovereignty ဆိုတာကိုလိုရင်းပြောတာပဲဒါပေမဲ့ sovereignty ဆိုတာကျွန်တော်မှတ်မိတယ်ဘူထရော့စ်ကာလီလည်းပြောတယ်ကိုဖီအန်နန်လည်းပြောတယ်ဒီလူမျိုးပြုတ်ပြုံတပ်ဖြတ်နေတဲ့ရင်เนาะ genocide လုပ်နေရင် crimes against humanity လုပ်နေရင်ငါနိုင်ငံပြည်တွင်းရေးကိုဝင်မဆွတ်နဲ့ဆိုပြီးတော့အကြောင်းပြချက်နဲ့ပြောလို့မရဘူးဆိုအဲ့ဒါကြောင့်ပဲ RTP ပေါ်လာတာပဲအဲ့ဒါကြောင့်မို့ပဲဒီတနည်းအားဖြင့် sovereignty ဆိုတာတိုင်းပြည်ရဲ့အစိုးရဟာကျွန်တော်ရေးပူရအဖြစ်ပြောနေတာပါเนาะဒါကကဘာမှာ193နိုင်ငံရှိပါတယ်အနည်းဆုံးပြည်သမ္မတအဖွဲ့နိုင်ငံအဲ့တော့အစိုးရအတိုင်းအစိုးရအတိုင်းဟာ193နိုင်ငံစလုံးဟာ theory on paper အရတော့ကိုနိုင်ငံသားတွေပေါ်မှာအချုပ်အခြာအာဏာတဲ့ကိုနိုင်ငံသားတွေကိုကာကွယ်ဖို့ responsibility ရှိတယ်ဆိုပြီးတော့တင်းကြီးတညွတ်ထဲ2005ခုနှစ်ကပြောခဲ့တာပါအဲ့ဒီမတိုင်ခင်ကကျွန်တော်ပြောတော့လေကျွန်တော်အနေနဲ့ပညာရှင်တရားဥပဒေပညာရှင်တယောက်အနေနဲ့စိတ်ဝင်စားတော့လေလူသားတယောက်အနေနဲ့ကတော့တစ်ခါတည်းကျတော့ I am skeptical ပြီးတော့ and the Yane, Piobi, Macaumi, Zene, Piodole, Piodole, D. Usaha, Yugoslaviane, Rwanda, Tanguya, Kuze, Nagune, Kuzeli, Kuze, Naguneka, Lumiopio, Genocide, Lumiopio, but don't name with the Nobby and Nobby and Donate. Genocide Lumia, Nyagu, Chipido, a PB Sanya. အပြင်းဆုံးအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂကတိတိကောင်းဆောင်တွေကဒီထောင်ခဲတာကိုလို့အနောက်နိုင်ငံတွေရဲ့အယူဆလို့တော့ပြောလို့မရဘူးဘာလို့လို့ဆိုတော့တကမ္ဘာလုံးကနိုင်ငံပေါင်းတော်တွေကတတိယပြည့်လက်မှတ်ထိုးတယ်လို့ပြောတာ။ဒါပေမဲ့အဲ့ဒါကိုအကောင့်ထဲပေါ်ခြင်းနဲ့ဆိုရင်တော့လေဆရာရဲ့ပုံမှာပဲရှိနေတော့တာမဖြစ်ဘူး။အကောင့်ထဲပေါ်ဖို့ဆိုတာလေဒီဒီဆိုင်ရာဥပဒေဟာဒီဒီ
ကျွန်တော်ဒီလိုလေနေလေးနဲ့ပြောလို့ရတယ်ပြဿနာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့အဲ့တော့ဦးကျော်ကန္တာမေးတဲ့မေးခွန်းတချို့ကိုကျွန်တော်အနည်းဆုံးတော့တော်ကဒီဖြစ်ပြီးတော့ကာမလည်းတိုင်းရိုက်ဖြစ်ပြီးလို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်မြန်မာစစ်တပ်ကဘင်္ဂလားဒေ့ရှ်နေဆက်မှာမော်ဘလိုက်ဆိုတဲ့တဖွဲ့ချထားတာက ဥပဒေသဘောအရပဲလို့ပြောလို့ပါလဲ
ကျွန်တော်အဲ့ဒါကတော့တစ်ဖက်နိုင်ငံဆိုတာဘင်္ဂလားဒေ့ရှ်အစိုးရကကန့်ကွက်တယ်ပြောတာလား
ဟုတ်တယ
်အဲ့ဒါကိုဘယ်တော့မှပါလိုက်တာကျွန်တော်မသိလောက်ပါဘူးငါခါပြန်ပြောပါမယ်ကျွန်တော်မသိပါဘူးဒီကန့်ကွက်တဲ့ဖိတက်ချတယ်ကန့်ကွက်တဲ့ဒေသတွေဥကြောတန်းသာပြောမှကျွန်တော်အခုကြားပါလေဒါပေမဲ့အဲ့လိုပြောရရင်အခုခါတိုင်းဘယ်လောက်ခါတိုင်းလက်ရှိမှာပဲဒါကခါတိုင်းလည်းဘာလို့တိုးချလဲဒါရှင်းနေတာလေအခုဒီလိုဘင်္ဂါလီလူဝင်ကြမတုံးရဘူးဆိုတဲ့စကားကိုသုံးပြီနော်ဒါမို့လို့မြန်မာနိုင်ငံတွင်းနေထိုင်ဒီအစ္စလမ်ဘာသာကိုယ်ကျွယ်သူများဘုဘက်ကိုတိမ့်နေချီတော့တာတင်ရှင်တော့ရှိတော့မြန်မာနိုင်ငံဘက်ကဆိုရဘက်ကစစ်တပ်ချလာတော့ဒါဆရာဦးကျော်တန်းသာပြောတယ်လို့ပဲဒါသူ့ရဲ့ချုပ်ချာအာဏာပိုင်တွင်းမှာရှိတာပဲစစ်တပ်ကိုချလာစစ်တိုက်ဖို့လည်းချလာမဟုတ်ဘူးကျွန်တော်ပြတာဒီအဝင်အထွက်ကိုကာကွယ်ဖို့ချလာတယ်ဖြစ်ပါလိမ့်မယ်စစ်တပ်ချလာဘာရွေချက်နဲ့ချလာလဲအီဂျစ်နိုင်ငံမှာ969ခုနှစ်စစ်ပွဲကိုပြောရင်စစ်တပ်တွေအများကြီးချတယ်ချရုံနဲ့မကပြန်ပြေးရေးတပ်ဖွဲ့တွေကိုထုတ်ပေးထွက်ခိုင်းနေဆိုတော့ဒါကအီဂျစ်မှာတိုက်ဖို့ရွေချက်မရှိတော့မှတိုက်ဖို့ရွေချက်ရှိတဲ့ကျုံးဝါချက်တွေကိုအီဂျစ်သမ္မတနာဆာဒါအတိတ်ကိုပြန်ပြောနေတာပါတခြားနိုင်ငံကဖြစ်တဲ့ကိုပြောတာပါဘာမှပြင်းနဲ့တူတယ်လို့လုံးဝမဆိုလို့တော့မဟုတ်ပါဘူးပြောလို့ဒီလိုဒီလိုရစတိုက်တာပဲအဲ့တော့အဲ့လိုအခြေအနေမျိုးလုံးဝမဟုတ်ဘူးပမာနဲ့ပင်လာတဲ့ရှာလုံးဝမဟုတ်ဘူးအဲ့တော့ကုကြောတန်တာမေးတဲ့မေးခွန်းကိုဖြင့်ဒါဒီတစ်ခါတော့ပမာနိုင်ငံအစိုးရရဲ့ကုနေစမ်းမှာစစ်တပ်ချမှုတွင်းမှုဆိုတာကအခြေအနေကလောက်တာကိုမှန်ပါတယ်သူတို့ကန့်ကွက်တာလားသူတို့ဘာသာကန့်ကွက်တာပေါ့ဒါမှမဟုတ်မြန်မာနိုင်ငံမှာဒီဆိုင်ရာဥပဒေရကိုပဲကုနေစမ်းမှာဒါလင်းစစ်တပ်တွင်းချဲ့ချမြင်တာအလုံးစုံကြီးကိုလူလုံးမျိုးရေးတာပို့ပြီးလောက်ဆောင်မှုဒါဟာတော့ဒီဒီဆိုင်ဥပဒေအရညီလေးလုံးလိုရပြဖြစ်တယ်လို့ကျွန်တော်ဖြေကျင်ပါတယ
်။ဒါကတော့ဥကျော်စံတာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။အခုဒီပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကကိုလင်းလင်းထွန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဆက်တယ်မှာအကျုံးမျိုးယုံကြည်မှုမျိုးရှိခဲ့ကြပါလေအတက်ရလာပြီးဖြစ်ချင်တဲ့အကြောင်းအရာလေးကိုစိတ်ကူးညီခဲ့ကြပါလို့ပါလေကလေးဘွားကအဲ့ရောင်ကိုပုံရတဲ့လက်ကအကြောင်းအရာလေးကိုအမှန်တကယ်အပြင်းမှာစိတ်ကူးနဲ့ပါဝင်ခဲ့ကြပါလေကတော့ဆောင်းလေးရဆက်ကောင်းနေတိုင်းလဲစိတ်ကူးနဲ့ယူတော့ခဲ့ကြပါလေဘာဖြစ်လို့လဲဆိုတော့ကလေးဘွားရဲ့အတိညာပုံရနေတဲ့ကအတိုင်းကအပြင်းမှာတကယ်ဖြစ်လာမလားလို့ယုံကြည်နေလို့ပါကျွန်တော်တို့အတန်နဲ့ကြီးနေတာနဲ့အတိတ်ရဲ့ယုံကြည်ရာလေးစိတ်ကူးရာလေးပြောင်းနိုင်ခဲ့ကြပါလေ။ချက်သင်ရတဲ့ပဝန်းကြီးအခြေအနေကြောင့်တရားနဲ့တရားယုံကြည်မှုတွေမတူညီပဲစိတ်ကူးတွေဖြစ်နေတာလေးပြောင်းလဲသွားကြပါလေ။တချို့ကငယ်စဉ်ကလေးကစိတ်ရဲ့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားခဲ့ကြပြီးတချို့ကတော့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားနေနေမရှိတဲ့သူတွေအများကြီးပဲ။ယုံကြည်ရာကိုကြိုးစားပြီးဖြစ်စီတော့တဲ့သူတွေလည်းအများကြီးပဲ။ကိုယ်တိုင်တရားလို့ကြောက်ပြီးဘာတွေဖြစ်လာမလဲလို့ညှိနှိုင်းကြကြသလိုမဖြစ်လာရရည်စုံရတာကြောင့်အတတ်ကြပါလေ။လုံငယ်တဲ့ဆက်စနစ်တစ်ခုဆိုတာကျွန်တော်ယုံကြည်တာတစ်ခုတည်းဖြစ်ရမယ်ဆိုတဲ့အစိမ့်နဲ့။နောက်လည်းမကြည့်ပဲနဲ့ရှိဦးတာဆက်လက်ရှောင်လိုက်ရပူပါလေ။ ဒါလို့ခက်ခက်ခက်ပါဖြစ်ဖြစ်ကိုပြည့်နေစိတ်နဲ့အားလုံးကိုဆက်ဆောင်နိုင်မယ်ဆိုတဲ့စိတ်နဲ့ရုံရုံချစ်ချစ်နဲ့ကျွန်တော်ဖြတ်တန်းရေဘူးပါလေအချိန်ကြီးနဲ့လက်ကြခဲ့ပါတယ်အချိန်ကြီးကျွန်တော်ကြိုးစားပြီးတော့ရှောင်းနိုင်ခဲ့ပါလေအချိန်တစ်ခုကြာလာတဲ့အခါမှာမိမိရဲ့စိတ်နဲ့ပုံရိပ်ဖြစ်ခဲ့တာလည်းကိုပြန်ကြည့်တော့မှန်ရင်းနဲ့အရာထိခဲ့တဲ့အရာတွေပုံများနေတာက ကျွန်တော်ကလက်တွေ့ကြုံရပါတယ်။ငယ်တည်းချိန်မှာကုညီကြတာတန်ကိုအလေးမထားခဲ့ပါဘူး။တန်ကိုညီကြတဲ့သူတွေရှိလို့ကံကိုမယုံကြည်ဘဲနဲ့ဆောင်ရွက်နေတဲ့သူတွေအများကြီးပါတယ်။တချို့တော့သူတွေဟာစိတ်ရည်ယုံကြည်အောင်ပေါ်ဆောင်ရင်းနဲ့အောင်မြင်မှုတွေနဲ့အမြင်တော့ရောက်ခဲ့ကြတယ်လို့တချို့ကတော့ဘာမှဖြစ်မလာဘဲနဲ့ဘဝတွေပြောင်းနေပါကြတာကံကြောင့်အများကြီးသက်ဆိုင်ပါတယ်။အဲ့ဒါကိုလည်း mimi sonyana ba tabi ma le a chang ya le phit chin le a cha chu ko mimi yong ji ya lai lu saung ma lo lu ta ba mya so su su ni ya da lo lu ba mya da le kaung mu le bwa le pa sai ni ya ba le a kaung lu wa lo mimi lu sai de yong ji ya le ko phan ni de ka ma so chu ri le kaung chu ri pu bi phan ni nai me twi don nai me so kya nai me so yin lo pu bi lo a sin pye ba le mimi so kya mu ga lu ko yin ko ba lo ti thi kai nan da le so lo a ye ji ba le မင်းရဲ့ဆုံးဖြတ်မှုကလူ့ဘဝတော်အများကြီးထိခိုက်နေပါတယ်။တာတကားတို့လည်းအများကြီးရှိခဲ့မှုပါတယ်။တချို့စိတ်ကြံစားမှုတွေကိုရှိတဲ့အញ្ញံတန်လို့ပါတယ်။အားလုံးကြောင့်ဇာတ်လက်တွေရဲ့ဆုခဲ့ကြပါလေ။ဘာတွေပဲဖြစ်ဖြစ်ပါကျွန်တော်တို့တတရားအားလုံးရဲ့အစဉ်ပြေနဲ့ပေါင်းစည်းနိုင်တဲ့မိမိစိတ်ကူးတွေညှို့နှင်းချက်တွေယုံကြည်ရတွေကိုခေါင်းမော်စွာပေါ်ဆောင်နိုင်ရမယ်ဆိုရင်တော့ဘဝမှုရ ှင်ကပေါ်ဆောင်ဆောင်လဲနိုင်ပြီးတော်ရှင်ရဲ့ဘော်တွေပတ်ဆိုင်နိုင်ပါစေလို့ဆုတောင်းပေးလိုက
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့သူယုံကြည်ရာအစီအစဉ်မှာရန်ကုန်မြို့ကကုလင်းလင်းထွန်းရဲ့ယုံကြည်မှုကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။မရီဒန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရတ်နိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးဒေါက်ကလတ်ဆီလီမန်ကကုလရဲ့လက်ထောက်အတွင်းရေးမှုချုပ်အထူးကိုယ်စားလှယ်နဲ့ကုလဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့ဌာနကိုယ်စားလှယ်လီစေးဂန်ဒီနဲ့အတူမကြာခင်ကပဲအီရတ်နိုင်ငံရဲ့နိုင်နီဗာလွင်ပြင်ဒေသကနေရာများစွာကိုအလဲပတ်သွားရောက်ခဲ့ပါတယ်။ Islamic အဖွဲ့ ISIS လက်ကနေပြန်လည်လွတ်မြောက်လာတဲ့အီရတ်နိုင်ငံတွင်ကဒေသတွေကိုပြန်ကြရမယ်။အကာအကွယ်မဲ့ပြည်သူလူထုအများစုအတွေ့အီရတ်အစိုးရကကူညီစောင့်ရှောက်ပေးနေတာတွေထိရောက်မှုရှိစေဖို့အမေရိကန်နဲ့ကုလသမဂ္ဂတို့ပူးပေါင်းကူညီနိုင်မဲ့နီလန်းတွေကိုရှာဖွေဖို့အခုလိုတွားရောက်ခဲ့ကြတာပါ။ဆာရီယာကက်သလစ်နဲ့ချယ်ဒီယန်ကက်သလစ်လူ့အဖွဲ့တွေနေထိုင်တဲ့တမိုင်းဝင်အယ်ဟမ်ဒနီယာနဲ့ကာရမ်လက်စ်မြို့နှစ်မြို့ကိုတာမတ်ဂျီစီလီမန်တွားရောက်စင်မှာ UNDP အဖွဲ့ကဆောင်ရွက်နေတဲ့တည်ငြိမ်အေးချမ်းရေးဆိုင်ရာရန်ပုံငွေအဖွဲ့ကိုကူညီပံ့ပိုးပေးမဲ့အမေရိကန်အစိုးရရဲ့ဂရုကိုထပ်လောင်းအတည်ပြုခဲ့ပါတယ်။ဒီနေ့ထိဆိုရင်အမေရိကန်ပြည်ထောင်စုကဒီစီမံကိန်းအတွက်ထည့်ဝင်ငွေစုစုပေါင်းဒေါ်လာ190.3 billion ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေထဲအထူးသဖြင့်နိုင်နီဗာလွင်ပြင်ဒေသတွင်းကစီမံကိန်းတွေအတွက်မကြသေးခင်ကလှူဒါန်းတဲ့အမေရိကန်ဒေါ်လာ85 billion လည်းပါဝင်ပါတယ်။ဒုတိယပေးလှူမဲ့ထပ်ဆောင်းငွေဒေါ်လာ85 billion ကိုလည်းပေးအပ်ဖို့ပြင်ဆင်နေပါတယ်။အမေရိကန်အစိုးရကတိုင်းရင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာဝင်တွေပါဝင်နန်နီဗာလွင်ပြင်နဲ့နန်နီဗာအနောက်ပိုင်းကလူအတိုင်းဝိုင်းတွေကိုကူညီမဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေကိုရန်ပုံငွေပေးအပ်ဖို့လည်းစီစဉ်ဆောင်ရွက်လျက်ရှိပါတယ်။အမေရိကန်ဟာ2014ခုနှစ်ကစပြီးအီရတ်နိုင်ငံအတွင်း ISIS အဖွဲ့တွေရဲ့အန္တရာယ်ကျရောက်ရာပြည်ပခန့်ရှိတဲ့အရက်ကဒေသခံတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ 1.8 billion ကျော်ကတော့အဲ့ဒီရန်ပုံငွေတွေကမဟုတ်ဘဲတည်ကြပေးအပ်ခဲ့တာပါ။အမေရိကန်အစိုးရရဲ့ထောက်ပံ့လှူဒါန်းမှုတွေအတွက်ကျွန်တော်တို့ကကျေးဇူးအထူးတင်ရှိပါတယ်။ UNDP အဖွဲ့ဟာလက်ရှိမှာ
Naniva data deluaga, Simanja bound the town jogo, PP so on Sanguet Benivarello, Irasaya UNDP at Tani Guzle, Lise Gandiga Piovare. Dick is in a Syria Catlin, Chaldean Catholic Bada, when comes on the net, Twiston Gedalu, American Yambung with the Zeta Pine Taupame, UNDP at Dini Ejay Simangan Kushia, Karam Les Mu, Luru Jamai Tanagule, Toya Jishugevare. Akuma Lumia B, Dini Ejan Dore, Nia Yensi, Irap Jizuri, Chodomumi, Piana, Kuni Nira Lumu, UNDP at Dini Ejay Simangan Rego, General Taupan Kuni Dabo, Danitan Chama Tavarelo. El Hamden Niasi Yong Pianle Punete Akanama, Than Maji Silimanga Piovare. Dise Yoha, UNDP Purga Pianle Turama Big and Nunga, Isis Street, Thing by Luya Taja, Dream Chassi Cantayara Lepchapare. UNDP Simangema, Se Yoma Pianle Turoy Lungane, Siwasanya Nauta Lua Chadwe where you vote, American Dollar Nit Dadama Chautan Piapo, American Suyaga Diputavi Piapare. Diseon Saugo Mianayare Chema, Didagan Bizu Luru Dre, Lame Naga Kiha, Bobi Ninja, Bobi Joa Chanda Lame Niduye, Tingidadia Pine, Geno Nale, Lime Vare Lule, the Maji Silimanga, Tetuin Piota Tavarisha.
American Suya is the Bora Ni Avogu, Tempialo Piavi. တော်ရရှိနေအခုနားဆင်ရရတာကတော့အမေရိကန်အစိုးရရဲ့သတင်းတော်ဗိုရာအမြင်နာဖြစ်ပြီးတော့ VOA အဘမုတ်ကြောင့်ထပ်မံအတီပီအပါရခင်ဗျာ
ပြည်ရဲ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပြပါလိမ့်မယ်ခင်ဗျာ။တနက်ကရင်ဂျမ်ဖက်မကိုလွှတ်တော်ကနေတိုက်ရိုက်ဂိုင်းတွေ့ဖို့အတွက်ပြက်ကွက်ခဲ့တဲ့အတွက်အမေရိကန်နိုင်ငံတော်ကတောင်းနေချည်တဲ့အကြောင်းသားတွေဟာဗိုလ်တဖူးနေမှာခြေတက်ဆန္ဒပြခဲ့ကြပါတယ်။ကြောင်းသားအများပြကတော်လောက်ပြီး ဖလော်ရီဒါပြည်နယ်ပါကလင်းကမက်ဂျော်ရီတီစတောင်းမန်ဒေါက်တာဆက်ထန်းကြောင့်မှာတနက်နေ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရသူ16ဦးအထိမှတ်လုခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နေပေါ်မှာရုရှားတချို့ဟောင်းဆာဂေ့စ်ခရီပိုနဲ့တမိဖြစ်သူဂျူလီယာတို့ကိုရုရှားလို့အာယုံကြောထိခိုက်စေတဲ့အစိတ်သုံးပြီးတိုက်ခိုက်မှုဘယ်လိုဖြစ်ပွားခဲ့ရလဲဆိုတာဖြည့်ရှင်းပေးဖို့အတွက်ရုရှားကတောင်းဆိုခဲ့
Magnus Key Bonsan Ubrigo, Pinsen Muri, Lobby Lekan Taramo, Rashaga, Luquin Chopa, Duria, Pinsan Murigo, Tencho Quen, Shidalo, Britain and Rajan and Darija, Sine, Yashi, Jen, Sassan, Alan Sangamo, Power, Dilemma, Britain Live, who season it, Rajan and Jai, Wenji Sagi, Leprople, Power and Bale. Tamanine, Aluminium Tungon, Nipoma, Contingent Metal, Tamara, Donald Trump, Jenya, Bigarega, Simapi Pinere, Atlantic, the Moody at the Petition, Nanganija, Gala, Jasi, Shigir, Sasango, Tangdain, Nambo, Uropa, the Maga, Gonsal, Donald Tuska, Tamara, Trump go down so Labare, do Senwej and Mongare, Gondu, Sipu, Pime, Yisa, Bubonsamu, Bolotwa, Tenelu, Taska, Yobari. The kind in any of my people are carried, but if I can't send it, we may not tell about time who do ye you tadalo, Julo Nuri, Pinna, Tanya, she do Lea, Nibagule, Pansy, ye you tadalo, Nangano, Diamond Gang, your jamucho, Uso, take up your jacket.
Train change go, talking muted, Jinya, pick it up, Chipare, Gumin address, CC and Toro Yimuga, Kucho, Tame Pipido, Tamansaya, Engineer Garo, Kelvin Fowler, Chipare, Yanni Bechana, Igo, and Kunanai, Tolima, CC Nigo, Lando Mida, Sechau, Sakun, and Sangaruani, Tanwen Pima Chipare, Fiu, Nasin, Gijare, Chu, Chizu, Tin Shivare, Kama, Kwa Nanga, Toda Simana, the Wap, Yama Pizu Pitamia, Alun Kuyosipa, Shilan, Chami Javazi, Geno, Samuiba, Kama.
This program has come to you from the Voice of America, Washington.